ကိုရိုနာဗိုင်းရပ်စ်အတင်းဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာသေဆုံးသူ304ယောက်ရှိပြီးတော့လူပေါင်း14000နီးပါးကူးစက်ခံထားအကြောင်းတရုတ်အာဏာပိုင်တို့ကစနေနေ့မှာအတည်ပြုပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးကြောင်းဖိလစ်ပိုင်ကဒီကနေ့မှကြေညာပါတယ်။ဒါဟာတရုတ်နိုင်ငံပြည်ပမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာလည်းဖြစ်ပါတယ်။ရောဂါကူးစက်ပြန့်နှံ့မှုအရေးဆိုရင်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလုံးနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခရီးသွားလာခွင့်ကိုတင်းကျပ်မဲ့အကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှကြေညာလိုက်ပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးတော့အမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနေ့မှပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးတဲ့နောက်မှာထိုင်ဝမ်ကလည်းခရီးသွားလာမှုကိုပို့ပြီးတော့တင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတည်တံ့ခွဲခြားထားဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြေရှိသူတွေကိုစောင့်ကြည့်စစ်ဆေးဖို့ကုတင်တထောင်ဆန့်ဆေးရုံတစ်ခုပြင်ဆင်ထားဖို့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုလည်းအတည်ပြုထားပြီးဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကစနေနေ့ထုတ်ကြေညာချက်မှာပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာတာပြည်နေ့ကအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိနိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပြီးကူးစက်သူအများစုကတရုတ်နိုင်ငံကိုအလဲပတ်သွားရောက်ခဲ့ကြသူတွေဖြစ်ပါတယ်။